မြန်မာနိုင်ငံနဲ့ဆက်ဆံရေးတွေတိုးတက်လာတဲ့အမေရိကန်ပြည်ထောင်စုအနေနဲ့ပိတ်ဆို့တန်းခတ်မှုတွေရုပ်သိမ်းပေးဖို့တရုတ်နိုင်ငံကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကတော့မြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုတွေဟာစောင့်ကြည့်ဖို့လိုအပ်နေစေဖြစ်တဲ့အတွက်လက်တလောအရေးယူမှုတွေကိုရုပ်သိမ်းအောင်မှာမဟုတ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။မြန်မာအစိုးရအနေနဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်ကြိုးပမ်းမှုတွေအပေါ်ကြိုဆိုကြောင်းနဲ့အပြန်အလှန်အားဖြင့်အနောက်နိုင်ငံတွေအနေနဲ့လည်းဆက်ဆံရေးတွေတိုးမြှင့်ဖို့လိုတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဟွန်လီကပြောဆိုလိုက်တာပါ။
我们也主张有关国家应该解除对缅甸的制裁。
မြန်မာနိုင်ငံမှာတည်ငြိမ်မှုနဲ့တိုးတက်မှုတွေရရှိစေဖို့သက်ဆိုင်ရာတိုင်းပြည်တွေအနေနဲ့ပိတ်ဆို့တန်းခတ်မှုတွေရုပ်သိမ်းရေးသဘောထားကိုလည်းကျွန်တော်တို့ကဆက်လက်ကင်ဆယ်ထားပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကတရုတ်ဘာသာနဲ့ပြောဆိုသွားတာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးကတော့မြန်မာအစိုးရနဲ့အမေရိကန်ပြည်ထောင်စုတို့အကြားအဆင့်မြင့်ဆွေးနွေးပြောဆိုမှုတွေစတင်နေပြီဖြစ်ပေမဲ့လည်းမြန်မာနိုင်ငံကနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေဟာခိုင်မာမှုရှိမရှိစောင့်ကြည့်ဖို့လိုအပ်နေတယ်လို့လည်းဒီကနေ့သမ္မတဦးသိန်းစိန်နဲ့နေပြည်တော်မှာတွေ့ဆုံအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးကလင်တန်ကပြောဆိုခဲ့တာပါနိုင်ငံရေးလူခွင့်ရေးအခြေအနေတွေတိုးတက်မှုမရှိဘူးဆိုပြီးမြန်မာအစိုးရဘောပိတ်ဆို့တန်းခတ်မှုတွေချမှတ်ထားတာတွေဟာနှစ်ပေါင်း90ကျော်မှာပထမဆုံးအချိန်အမေရိကန်နိုင်ငံသားရေးဝန်ကြီးတူမြန်မာနိုင်ငံကိုတွားရောက်ခဲ့တာလို့တဏ္ဍာန်ဆက်ဆံရေးတွေတိုးတက်လာတဲ့အတွက်အဆုံးသတ်ဖို့နှီးစပ်လာနေပြီလို့လည်းမြန်မာသမ္မတရဲ့အကြံပေးပုဂ္ဂိုလ်တူဖြစ်တဲ့ဦးနေစင်လက်က VOA ကိုပြောဆိုထားတာဖြစ်ပါတယ်